မြန်မာနိုင်ငံမှာပြီးခဲ့တဲ့24နှစ်ရည်အတွင်းကိုဗစ် -19 ရောဂါကူးစက်သူ1300ကျော်ထပ်တိုးပြီးသေဆုံးသူက33ဦးထပ်တိုးတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဓာတ်ခွဲနမူနာပေါင်း 13,900 ကျော်ကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုနောက်ထပ်ရောဂါပိုးကူးစက်ထားသူတွေတွေ့ရတာဖြစ်ပြီးဒီကနေ့ထိဆိုရင်စစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာပေါင်း 56,600 ကျော်သွားပြီဖြစ်ပါတယ်။သေဆုံးသူရေအတွက်ကတော့ 1,000 ကျော်သွားပါပြီ။ဒီကနေ့ထုတ်ပြန်ချက်မှာဆေးရုံဆင်းခွင့်ရရှိသူရေအတွက် 1,289 ဦးရှိတယ်လို့ဖော်ပြထားတာကြောင့်ဒါဟာမြန်မာနိုင်ငံမှာကိုဗစ်ရောဂါစပြီးပြန့်နှံ့ကူးစက်ခဲ့ကြတဲ့အခါဆိုရင်တရက်အတွင်းဆေးရုံကဆင်းခွင့်ရသူအရေအတွက်အများဆုံးပါပဲ။ဆေးရုံကဆင်းခွင့်ရပြီးသူစုစုပေါင်းကတော့ 21,100 ကျော်သွားပြီဖြစ်ပါတယ်။ဒီနေ့ထုတ်ပြန်ချက်အရဓာတ်ခွဲစစ်ဆေးတဲ့နမူနာအရေအတွက်စုစုပေါင်းထဲမှာပိုးတွေ့သူ 9,500 ခန့်လို့ရှိပြီးဆေးရုံကဆင်းခွင့်ရသူ 97,600 ခန့်လို့တည်ဆုံးနှုန်းက 2,450 ခန့်လို့ရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနတရင်ထုတ်ပြန်ရေးအဖွဲ့ဝင်ဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွဲညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာမကြသေးခင်အချိန်ပိုင်းအတွင်းကရေးထားပါတယ်။ဒီကနေ့ထုတ်ပြန်ချက်မှာပါတဲ့တည်ဆုံးသူတွေထဲမှာနောက်ခံရောဂါရှိသူက97ရာခိုင်နှုန်းပါရှိတယ်လို့ဒေါက်တာခင်ခင်ကြီးကရေးထားပါတယ်။တန်တရားလက္ခဏာရှိလို့စောင့်ကြည့်နေသူတွေနဲ့ဆေးရုံတွေမှာ Quarantine ဝင်နေသူတွေထဲပိုးတွေ့သူက30ရာခိုင်နှုန်းရှိပြီးတခြား Quarantine Center တွေကားဆရာတွေနဲ့ရွေးကောက်ပွဲလုံခြုံရေးအထူးရက်တက်ဖို့ဝင်နေတဲ့မှာပိုးတွေ့နှုန်းက 9,500 ခန့်လုံးရှိတယ်လို့လည်းဒေါက်တာခင်ခင်ကြီးကရေးထားပါတယ်။